မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်ဟာနှစ်ခုတည်းအုပ်ချုပ်ရေးစနစ်ဖြစ်နေတဲ့အတွက်ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်တဲ့အပိုင်းမှာပူးပေါင်းဆောင်ရွက်နိုင်ဖို့အခက်အခဲရှိတယ်လို့ရခိုင်ပြည်ဆိုင်ရာအကြံပြုချက်တွေကိုဦးဆောင်ရေးသားခဲ့တဲ့ဒေါက်တာကိုဖီအာနန်ကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေတိမ့်နဲ့ချီရဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြပြီးတဲ့နောက်လူသားချင်းစာနာမှုဆိုင်ရာပြဿနာကြီးအဆုံးသတ်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေကအလို့သဘောဆွေးနွေးခဲ့တဲ့အချိန်ဒေါက်တာကိုဗီအာနန်ကအခုလိုပြောကြားခဲ့တာပါဒီဆွေးနွေးပွဲအတွင်းရခိုင်ရင်းနဲ့ပတ်သက်လို့မလုပ်သင့်တဲ့ဆိုတဲ့အချက်တွေကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူခဲ့ကြပါတယ်အပြည့်အစုံကိုမဆုမြတ်မောင်ကဆက်ပြီးပြောပြပါမယ်ရှင
်လုံခြုံရေးကောင်စီရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌပြင်သစ်နိုင်ငံရဲ့အစီအစဉ်နဲ့တောက်ကြနေတော့ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌဒေါက်တာကိုဖီအာနန်နဲ့အာရီယာဖော်မြူလာမီတင်းအလွတ်သဘောဆွေးနွေးပွဲကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်ကပြဿနာအဆုံးတက်ရေးဘာလို့တက်နေဆိုတဲ့အပေါ်အဓိကထားဆွေးနွေးခဲ့ကြတဲ့အကြောင်းကုလသမဂ္ဂဆိုင်ရာပြင်သစ်တာအမတ်ကြီးဖွန်ဆွာဒီလက်ထာကသတင်းတောက်တွေကိုခုလိုပြောကြားခဲ့ပါတယ်
။ Starting with the end of violence, full humanitarian access and the return of refugees.
ဒီလိုလိုဘောဒီမူကအကြံဖက်မှုရဲ့ရည်လူသားချင်းစာနာမှုအကူအညီပြည့်ဝပေးနိုင်ရင်းနဲ့ဒုက္ခတွေပြန်နိုင်မှုဖြစ်ပါတယ်။ဒုက္ခတွေပြန်နိုင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြောင်းဆွေးနွေးညီနိုင်မှုတွေတိုးမြှင့်လုပ်ဖို့လူငယ်ချင်းကောင်စီကတောင်းဆိုပါတယ်။ဒုတိယညီမချက်ကတော့ကိုဖီအန်နန်အစီအစဉ်သားတွေကအကြံပြုချက်တွေကိုထောက်ခံဖို့နဲ့အကြံပြုချက်တွေကိုအကောင့်ထည့်ပေါ်နိုင်ရေးအားပေးကူညီဖို့ဖြစ်ပါတယ
်။လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အလို့သဘောဆွေးနွေးပွဲမှာစခိုင်ပြည်နယ်အကြံပေးကော်မရှင်ထုတ်ပြန်ထားတဲ့အစီရင်ခံစာပါအချက်တွေကိုကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကအဓိကရှင်းပြခဲ့ပါတယ်။မြန်မာအစိုးရကရောလုံခြုံရေးကောင်စီအဖွဲ့ဝင်တွေရောနိုင်ငံတကာအဖွဲ့အစည်းတွေရောကဒီအစီရင်ခံစာကိုလက်ခံထားကြတဲ့အတွက်အားလုံးပေါင်းပြီးလက်တွေ့ဆောင်ရွက်နိုင်တဲ့မူပေါင်းတွေချမှတ်နိုင်မယ်လို့မစ္စတာကိုဖီအာနန်ကပြောပါတယ်
။ Hopefully the Myanmar and the international community can work together on these broad
ဒီကြက်ပြတ်တဲ့တပ်နာနဲ့ပတ်သက်ပြီးမြန်မာနိုင်ငံနဲ့နိုင်ငံတကာအပိုင်းဝိုင်းတို့ဟာအစီအတကပူးပေါင်းဆောင်ရွက်နိုင်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ပြီးတော့မြန်မာနိုင်ငံအနေနဲ့လည်းဒီတပ်နာကြီးကိုဖြည့်ဆည်းနိုင်အောင်အချိန်နဲ့လုပ်ခွင့်ပမာဏပေးထားဖို့လည်းအရေးကြီးတယ်လို့ထင်ပါတယ်။ဒါဟာအချိန်နဲ့အထောက်အကူပြုအရင်းအမြစ်တွေအများအပြားလိုအပ်နေလို့လည်းဖြစ်ပါတယ်
။မစ္စတာကိုဖီအန်နန်ကဒီမိုကရေစီစနစ်ပေါ်ဆောင်နေတဲ့မြန်မာနိုင်ငံရဲ့အခက်အခဲတွေကိုလည်းလုံခြုံရေးကောင်စီကိုရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့အခြေခံဥပဒေကြောင့်အုပ်ချုပ်ရေးစနစ်မှာကောင်းကောင်မှုနှစ်ခုဖြစ်နေတယ်ဆိုတာကိုရှင်းပြခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာခုလိုပြောပါတယ
် We should remember that Myanmar is going through a very difficult transition after over 5 decades of military rule
ဒီပေါင်း50ကြာစစ်တပ်အုပ်ချုပ်မှုခံရတဲ့မြန်မာနိုင်ငံဟာအင်မတန်ခက်ခဲတဲ့အပြောင်းအလဲတွေကိုဖြတ်သန်းနေရတယ်ဆိုတာမမေ့ပြင်ပါဘူးစီမံအုပ်ချုပ်နိုင်ဖို့အခက်အခဲတွေရှိပါတယ်။ကျွန်တော်တို့အနေနဲ့နှစ်ဖက်လုံးနဲ့လက်တွဲလုပ်ဖို့လိုအပ်ပါတယ်။မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်မှာခေါင်းဆောင်မှုနှစ်ခုတွဲအုပ်ချုပ်ရေးစနစ်ဖြစ်နေရဆိုတာကိုလုံခြုံရေးကောင်စီကိုကျွန်တော်ဒီကနေ့ပြောကြားခဲ့ပါတယ်။ဒါကြောင့်မို့လို့အကြံပြုချက်တွေကိုအကောင့်ထဲဖော်တဲ့နေရာမှာလိုက်လျောညီထွေရှိစွာနဲ့ညီနှိုင်းဆောင်ရွက်နိုင်ဖို့အခက်အခဲတွေရှိနေပါတယ်။ကျွန်တော်အနေနဲ့ခေါင်းဆောင်မှုနှစ်ရလုံးနဲ့အတူတွဲပြီးသူတို့အနေနဲ့အစိုးရတစ်ခုအဖြစ်အတူတကွအကောင့်ထဲဖော်ရေးဆွေးကြအောင်တွန်းအားပေးလို့ပြောဖို့လိုပါတယ်
။ရခိုင်ပြည်နယ်အရေးလုံခြုံရေးကောင်စီမှတပြအကျဉ်းဆွေးနွေးပွဲအတွင်းအဖွဲ့ဝင်အများစုကြားသဘောတူခဲ့တဲ့အချက်တွေကိုကုလသမဂ္ဂဆိုင်ရာပြည်ထောင်စုအမတ်ကြီး Matthew Rycroft ကသတင်းတောက်တွေကိုခုလိုပြောပါလေ
။ Well, the points that Prosper and I set out are, I think, broadly speaking, agreed by the members of the Security Council. There's a very high degree of consensus about what needs to be done, and we summarize them in these the three big points.
ဒီနေ့သာမကြီးနဲ့ကျွန်တော်တင်ပြခဲ့တဲ့အချက်တွေကိုလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကရေပူရအဖြစ်သဘောတူခဲ့ကြတဲ့အချက်ကဒီပြဿနာကိုဖြေရှင်းရမှာဘာတွေကိုလှုပ်ဆောင်ရမယ်ဆိုတဲ့အချက်တွေကိုလက်ခံခဲ့ကြတာတွေ့ရပါတယ်။အတွင်းရေးမှူးချုပ် Guterres ပြောခဲ့တဲ့အချက်၃ချက်ကိုအခြေခံပြီးကျွန်တော်တို့ပြောခဲ့တာကအကြမ်းတက်မှုအဆုံးသတ်ရမယ်၊လူသားချင်းစာနာမှုအထောက်အကူတွေပို့ဆောင်ခွင့်ပြုရမယ်၊ဒုက္ခသည်တွေနေရရင်းကိုဘေးကင်းစွာနဲ့ပြန်ခွင့်ရကြရမယ်ဆိုတဲ့အဓိကလည်ငင်းပေါ်ဆောင်ရမယ်အချက်တွေဖြစ်ပါတယ်။ရည်ရှိအတွက်ကတော့ပြည်မှုကျွလွန်သူတွေကိုအပြစ်ပေးအေးအေးယူဖို့နဲ့ကိုဗီအာနန်ရဲ့အကြံပေးချက်တွေကိုလိုက်နာပေါ်ဆောင်ဖို့ဖြစ်ပါတယ်။ဒီအချက်တွေနဲ့ပတ်သက်လို့အများကသဘောတူကြတာတွေ့ရပါတယ်။ဒါကြောင့်လုံခြုံရေးကောင်စီအနေနဲ့ဒီလိုစီရောက်တဲ့စိတ်ဓာတ်နဲ့ဆက်လက်ဆောင်ရွက်သွားနိုင်မယ်လို့မျှော်လင့်ပါတယ်။ဒါတက်ပို့ပြီးအေးအေးယူဆောင်ရွက်ရမယ်အချက်တွေကိုလည်းကျွန်တော်တို့စဉ်းစားသုံးသပ်သွားမှာဖြစ်ပါတယ်။
မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီလုံခြုံရေးကောင်စီမှာဆုံးဖြတ်ချက်ချဖို့ရှိသလားဆိုတဲ့အမေးကိုစံအမတ်ကြီး Rycroft ကအခုလိုဖြေပါတယ်
။ Yesterday, we heard Aung San Suu Kyi set out in a speech her initial ideas for how to build that long-term future for Rakhine, and we'll be watching developments.
ဘယ်လိုတည်ဆောက်ယူမလဲဆိုတော့သူ့ရဲ့ကနဦးစဉ်းစားချက်တွေကိုကျွန်တော်တို့ကြားသိကြရပါတယ်။သူပြောကြတဲ့ဒီစကားတွေကိုလက်တွေ့ဖော်ဆောင်ရမှာဖြစ်ထွန်းတိုးတက်မှုတွေကိုကျွန်တော်တို့နီးနီးကပ်ကပ်စောင့်ကြည့်သွားမှာဖြစ်ပါတယ်။နောက်ဆုံးအနေနဲ့ဒီကိစ္စတွေအားလုံးနဲ့ပတ်သက်လို့မြန်မာနိုင်ငံသားအားလုံးရဲ့အကျိုးကိုရှေ့ရှုပြီးစစ်မှန်တဲ့တိုးတက်မှုရရှိဖို့ကျွန်တော်တို့အခွင့်အလမ်းပွင့်လာပြီလို့ပြောချင်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဦးဆောင်နေတဲ့နိုင်ငံအနေနဲ့ကျွန်တော်တို့အခြားလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့ဒီအခွင့်အရေးကိုလက်လွတ်မခံဘဲနီးနီးကပ်ကပ်ညီနိုင်ဆောင်ရွက်သွားမှာဖြစ်ပါတယ်
။တောက်ကြနေတော့ကလုံခြုံရေးကောင်စီမှာရခိုင်ပြည်နယ်အရေးဆွေးနွေးပွဲကိုမြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းအပါအဝင်မြန်မာအစိုးရကိုယ်စားလှယ်အဖွဲ့လည်းတက်ရောက်ခဲ့ပါတယ်ရှင်။